ဆရာနာရှင်စန့်ကျင်ရေးပြည်သူတွေရဲ့ခုခံတွန်းလှန်စစ်စတင်ပြီလို့အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့ကြေညာလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကရောဘယ်လိုသဘောထားတွေရှိနေပါလဲ။လက်နက်ကိုင်အဖွဲ့အများစုကတော့အချိန်တိုကာလအတွင်းတိကျတဲ့အဖြေပေးဖို့အဆင်သင့်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်။
2020ရွေးကောက်ခံအမတ်တွေနဲ့စစ်တပ်ကအာဏာသိမ်းနောက်ကိုဆန့်ကျင်တဲ့တိုင်းသားအင်အားစုတွေစုဖွဲ့ထားတဲ့ NUG ကအမျိုးသားညီညွတ်ရေးအစိုးရကလူထုတော်လှန်ရေးစတင်ပြီဖြစ်ကြောင်းနဲ့တိုင်းသားလက်နက်ကိုင်တွေပြည်သူ့ကာကွယ်ရေးတပ်တွေနဲ့အတူပြည်သူတရက်လုံးအနေနဲ့ဆက်အနာရှင်ကိုတွန်းလှန်တိုက်ဖျက်ဖို့ဒီကနေ့စက်တင်ဘာ9ရက်မနက်7:00မှာကြေညာလိုက်တာပါ။ဒီ day လို့အများသိထားတဲ့ဒီကြေညာချက်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့ VOA ကဆက်သွယ်မေးမြန်းရမှာ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။ KO ဘူကော်မတီရဲ့ဒီ NUG ရဲ့ကြေညာချက်အပေါ်မှာသဘောထားသူကြံတာတွေတုတ်တက်တာတွေဘာမှမလုပ်ရသေးဘူးခကြဘူကော်မတီကအဲ့ဒါညှတာတာမရှိတဲ့ခါကျတော့ကျွန်တော်လည်းတူတူတူတူဟောတော့ဘာမှထေချနိုင်မှုဖြစ်နေတယ်ခင်ဗျာ။
KIO လိုပဲ NCA ကတနိုင်ငံလုံးအပြည့်အစုံချုပ်မှာလက်မှတ်ထိုးမထားတဲ့ TNLA ကတအံပလောင်တပ်ဖွဲ့ကလည်း NUG ရဲ့အရေးပေါ်ထုတ်ပြန်ချက်ပေါ်တစုံတရာတုံ့ပြန်မှုအထက်ကညွှန်ကြားထားတာမရှိသေးကြောင်းဘူမူတာအိုက်ကျော်ကပြောပါတယ
်။ကျေကျေပါမှချက်ပြတာမရှိဘူးလား။ဒီဟာဘယ်လိုပြောဆိုရလဲကျွန်တော်ဘာမှမသိဘူးလေခ
ေါ့။ NUG ရဲ့အရေးပေါ်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးသဘောထားထုတ်ပြန်မှုဘိုးကော်မတီအစည်းအဝေးခေါ်မခေါ်ဆိုတာနဲ့ပတ်သက်ပြီး TNLA ပါဝင်ပြီး AA ရခိုင် MNDA ကိုကန့်အဖွဲ့တွေနဲ့ဖွဲ့စည်းကြတဲ့ညီနောင်မဟာမိတ်တွေအနေနဲ့လည်းဒီအချက်ပေါ်မှာဆွေးနွေးဖို့ရှိမရှိဆိုတာလည်းမသိရသေးကြောင်းပြောပါရယ် MNDAA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ကိုလူမှုကွန်ရက်ကတဆင့်မေးမြန်းရမှာတော့တိကျတဲ့သဘောထားထုတ်ပြန်တာမရှိသေးကြောင်းနဲ့ MNDAA အနေနဲ့ပြည်သူတွေနဲ့အတူယက်တီမှာဖြစ်ကြောင်းသာထုတ်ပြန်ထားပါရယ် NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဖွဲ့ရဲ့ညီငယ်ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဖြစ်တဲ့ PPSD ကတော့ဒီကနေ့ online ကနေပုံမှန်ဆွေးနွေးပွဲတည်းကျင်းပနေပြီး NUG ရဲ့ကြေညာချက်နဲ့ပတ်သက်ပြီးဆွေးနွေးတာမရှိပါဘူး။ NUG ရဲ့ကြေညာချက်နဲ့ပတ်သက်တဲ့သဘောထားကိုတော့ဗုဒ္ဓဟူးနေ့မှာဆွေးနွေးပွဲရှိကြောင်းဘူမူကြီးခွန်ဦးကာကပြောပါရတယ
်။ကျွန်တော်တို့ဆွေးနွေးတော့ရဒီနေ့မှပြရတော့အလိုက်လုံးမမိသေးဘူး။သူတို့ဘယ်လိုသဘောနဲ့ထုတ်ကြလဲ။ကြောတော့နောက်ကံပါရှိကြလဲ။သူတက်ကက်ကပါလဲပေါ့ဗျာ။အဲဒါကျွန်တော်မနေ့ကမှအဲ့ဒီကိစ္စဆွေးနွေးပါဗျာ။ဒီနေ့ကတော့အာဆီယံကုတ္တလလာလာကိုသူရဲ့ပလဲဟိုကျွန်တော်နေလဲကြိုးကြိုးတဲ့အကြောင်းနဲ့ဒီကြော်ရောက်လိမ့်မယ်အောင်လဲကျွန်တော်လဲဝိုင်းဝကူညီမယ်ကြောင်းပါအဲ့ဒီလိုတော့
အာဆီယံအထူးသဏ္ဍာန်ကတော့ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးအတွက်လူသားချင်းစာနာတဲ့အကူအညီပေးဖို့လေးလအပြစ်ကတ်ရက်ဆယ်ဖို့တိုက်ထွန်းတာပါ PPSD မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်ဆယ်ပွဲကတော့ NUG နဲ့ပူးပေါင်းဆောင်ရွက်ရေးကိုတဖွဲ့ချင်းအနေနဲ့ဆုံးဖြတ်ဆောင်ရွက်ဖို့မူချတာကြောင့်နဲ့အချို့အဖွဲ့တွေအနေနဲ့တတိယအင်အားစုအဖြစ်ရည်တည်ဖို့ရည်ရွယ်ထားကြောင်းဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့NUG ရဲ့ကြေညာချက်ကိုတကြံမြောက်သာဖြစ်တယ်လို့ပြောဆိုထားပြီးတဆက်တည်းမှာပဲအခုလိုသတိပေးထားပါတယ
်။ PD ကအကြမ်းဖက်အဖွဲ့တွေနဲ့တချို့ကြီးကိုဖက်နေပူးပေါင်းပြီးတော့ကြောင့်ဒါအစုံချားမျိုးရွာတွေကိုတိုက်ခိုက်တာတွေအဝေးကနေပြစ်ခတ်တာတွေလှုပ်ဆောင်လာနိုင်တယ်လှုပ်ဆောင်လာနိုင်ပါတယ်။ပြီးရင်ကမျိုးတွေမှာဒီလိုအထိတ်လန့်ဖြစ်အောင်ဒါမျိုးပေါ်မှာဖောက်ခွဲဖြည့်ဆည်းမှုတွေဒါလှုပ်ဆောင်လာနိုင်ပါတယ်။လုံးလည်းလုံးဆောင်နေတာပဲဖြစ်ပါတယ
်။စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ကချင်လက်နက်ကိုင် KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ NUG ကစစ်ဖြစ်ပြီလို့ကြေညာထားတဲ့အတွက်ဘယ်မှမဆိုဖြစ်နိုင်တာကိုအခုလိုပြောပါရယ
်အဲ့ဒါပေါ်ရတော့အချိန်မရကဖြစ်လာနိုင်လို့ရှိတာပေါ့
ဒီအပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဖောင်းဆိုင်ဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကွမ်းတပ်တွေကြားတိုက်ပွဲဖြစ်ပွားတာရှိသလိုလာရှုံမြို့အနီးမှာလည်း KIA နဲ့တိုက်ပွဲတွေဖြစ်ပွားတာရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာသတင်းလိုက်တိုင်းပလောနဲ့စကိုင်းတိုင်းဟောင်းမလင်းဘက်မှာတိုက်ပွဲတွေဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့ညှင်းဆိုထားပါတယ်ခင်ဗျာ